မြန်မာနိုင်ငံမှာလူအခွင့်ရေးချိုးဖောက်မှုတွေပေါ်နိုင်ငံတကာစုံစမ်းရေးကော်မရှင်တရက်ဖွဲ့ရေးကိစ္စကိုအမေရိကန်ပြည်ထောင်စုကကမကဋ္ဌပြုပြီးတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကဘယ်လိုနည်းနဲ့ဆောင်ရွက်မယ်ဆိုတာအဆုံးဖြတ်ပေးဖို့ Amnesty International နိုင်ငံတကာလွတ်ငြိမ်ချမ်းသာ권အဖွဲ့ကြီးကတိုက်တွန်းနေပါတယ်။စုံစမ်းမေးမြန်းထားတဲ့ကိုသားညွန့်ဦးကဆက်ပြီးတော့ပြောပြပေးမှာပါရှင်
။မြန်မာနိုင်ငံအတွင်းကလူသားမျိုးနွယ်ပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေ၊စစ်ရာဇဝတ်မှုတွေကိုနိုင်ငံတကာစုံစမ်းရေးကော်မရှင်တရက်အရေးတကြီးဖွဲ့စည်းရေးကိုဒီမကြခင်ကျင်းပတော့မဲ့ကုလသမဂ္ဂအထူးထွေညီလာခံကြီးကနေဆုံးဖြတ်ပေးဖို့အတွက်လန်ဒန်ခြေစိုက်နိုင်ငံတကာလူ့ခွင့်ရေးဖွဲ့ကြီးကတောင်းဆိုလိုက်တာပါ။စုံစမ်းစစ်ဆေးတဲ့နေရာမှာအစိုးရလူညွန့်ရေးတပ်တွေကအရက်သားလူမှုအပေါ်မှာစနစ်တကျညှဉ်းပန်းတပ်ဖြတ်မှုတွေရှိတယ်ဆိုတဲ့သတင်းတွေကိုလေးပေးပြီးတော့စုံစမ်းဖို့အတွက် AI ဖွဲ့ကတိုက်တွန်းပါတယ်။အထူးသဖြင့်ဆိုရင်တော့ရခိုင်ပြည်နယ်အတွင်းကမွတ်စလင်လူမျိုးတွေနောက်ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်အတွင်းကတိုင်းသားလူနည်းစုတွေအပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေကိုစုံစမ်းဖို့လိုတယ်ဆိုပြီးတော့ထောက်ပြပါတယ်။ရှမ်းပြည်နယ်နဲ့မြန်မာနိုင်ငံရှေ့ဖက်ချမ်းမှာလက်နက်ကိုင်အုပ်စုတွေဟာနိုင်ငံတကာလူ့ခွင့်ရေးဥပဒေတွေနဲ့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုချိုးဖောက်မှုရှိမရှိစုံစမ်းဖို့လိုတယ်လို့ AI ဖွဲ့ကထုတ်ပြန်ပါတယ်။လက်ရှိအဖြစ်ဆိုရင်တော့နိုင်ငံတကာစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ရေးကိစ္စကို American ပြည်ထောင်စု၊ Britain ၊ Canada ၊ Australia ၊ချက်သမရနိုင်ငံနဲ့ Slovakia နိုင်ငံတို့ကထောက်ခံထားကြပါတယ်။ဥရောပနိုင်ငံချုပ်ကလည်းမကြခင်ပူးပေါင်းပါဝင်လာကြလိမ့်မယ်လို့လူခွင့်ရေးဖွဲ့တွေကမျှော်လင့်နေပါတယ်။ဒါပေမဲ့ဒီကိစ္စအမြန်ဆုံးအကောင့်ထဲပေါ်လာဖို့အမေရိကန်ပြည်ထောင်စုအနေနဲ့ဦးစီးဦးဆောင်လုပ်ဖို့လိုမယ်လို့ AI အဖွဲ့ရဲ့ Washington ရုံးဒါရိုက်တာတီကူးမားကပြောပါတယ
်။ Amnesty International is urging United States to take a leadership role.
မြန်မာနိုင်ငံတွင်လူခွင့်ရေးချိုးဖောက်မှုနိုင်ငံတကာစုံစမ်းစစ်ဆေးရေးကော်မရှင်တရက်ဖွဲ့စည်းရေးကိစ္စကိုအမေရိကန်ပြည်ထောင်စုကဦးစီးဦးဆောင်လုပ်ပြီးဆောင်ရွက်ဖို့ကျွန်တော်တို့နိုင်ငံတကာလူငယ်ချမ်းသာ권အဖွဲ့ကြီးကတောင်းဆိုထားပါတယ
်။မြန်မာနိုင်ငံတွင်လူခွင့်ရေးနဲ့ဒီမိုကရေစီစနစ်တိုးတက်ကောင်းမွန်လာဖို့နဲ့အမျိုးသားပြန်လည်တည်မြဲရေးအတွက်ဒီကုလသမဂ္ဂဆုံးဖြတ်ချက်တွေချဖို့အမေရိကန်ပြည်ထောင်စုအပါအဝင်အနောက်နိုင်ငံအများစုကမကြမကြအစိုးတင်သွင်းတာရှိပေမဲ့မြန်မာစစ်အစိုးရနဲ့နှိစက်တဲ့တရုတ်ရုရှားကမ္ဘာအင်အားကြီးနိုင်ငံနှစ်နိုင်ငံနဲ့တတိယနိုင်ငံချို့ကဒီစတူတွေကိုကန့်ကွက်ပယ်ချတာတွေရှိခဲ့ပူပါတယ်။ဒါကြောင့်ဒီတစ်ခေါက်မှာရောမြမလူခွင့်ရေးကိစ္စဒီနိုင်ငံတကာစုံစမ်းရေးကော်မရှင်ဖွဲ့ရေးဆိုတာဖြစ်နိုင်ပါမလားဆိုတာတွေးတောစရာပါမစ္စတာတီကူမားကတော့ဖြစ်နိုင်ခြေလမ်းတွေရှိတယ်လို့ယူဆပါတယ
် So that's in the security council but there are other ways they can establish council of
ဒါတွေကလုံခြုံရေးကောင်စီအတွင်းမှာဖြစ်ခဲ့တာပါအခုနိုင်ငံတကာစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ဖို့ကိစ္စကိုတခြားနီးလမ်းတွေနဲ့ဆောင်ရွက်လို့ရပါတယ်အထွေထွေညီလာခံကြီးကတစ်ဆင့်ဆောင်ရွက်လို့ရတဲ့နီးလမ်းရှိသလိုလူခွင့်ရေးကောင်စီကတစဉ်ဆုံးဖြတ်လို့ရတဲ့နည်းလည်းရှိပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ကဆုံးဖြတ်ရမှာပါ
မြန်မာနိုင်ငံမှာလူသားမျိုးနွယ်ပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေရှိမရှိနိုင်ငံတကာစုံစမ်းရေးကော်မရှင်ဖွဲ့ဖို့ကိစ္စကိုကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ကိုယ်စားလှယ် Thomas O'Hagan ကအခုနှစ်ဆန်းမတ်လလူခွင့်ရေးကောင်စီကိုအစူပြုတ်တင်ပြခဲ့ပြီးကလေးကဒီကိစ္စကအတော်လေးကိုကြေပြန့်ခဲ့တာပါနိုင်ငံတကာလူခွင့်ရေးအဖွဲ့တွေကရောနိုင်ငံအချို့ကပါထောက်ခံလာကြပြီမဲ့လို့အဆုံးဖြတ်ပြီးပါလို့တိုက်တွန်းခံရတဲ့ဒီကုလသမဂ္ဂတွင်းမှုချုပ် Mr. Ban Ki-moon ကတော့ဘာမှတုံ့ပြန်တာမကြားသေးပါဘူး2008ခုနှစ် AI အစင်ကစားတဲမှာတော့2005ခုနှစ်ကလေးကမြန်မာနိုင်ငံကရင်ပြည်နယ်မြောက်ပိုင်းပဲခူးတိုင်းအရှိတ်ဖက်ချမ်းတွေကအရသာပြည်သူလူထုအပေါ်မှာစနစ်တကျလူခွင့်ရေးချိုးဖောက်မှုတွေကိုမှတ်တမ်းပြုထားပြီးမြန်မာနိုင်ငံရှိတ်ဖက်ချမ်းဒေသမှာလူသားမျိုးနွယ်စုအပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေရှိတယ်ဆိုပြီးတော့အစီရင်ခံခဲ့ပါတယ်ဒါအပြင်ကုလသမဂ္ဂအထွေထွေညီလာခံကြီးကနေပြီးတော့မြန်မာနိုင်ငံကိစ္စကိုဆုံးဖြတ်ချက်19ခုရှိထားပြီးမြန်မာစစ်ဆေးရဟာဒီအကြံပြုချက်အားလုံးကိုလိုက်နာဖို့ယနေ့တိုင်ပြတ်ကွက်နေတယ်ဆိုတာကိုလည်း AI ဖွဲ့ကြီးကထောက်ပြထားပါတယ်ခင်ဗျာ